ထိုင်းနိုင်ငံမှာရှိတဲ့ဒီမြန်မာလူသမားအရင်းနဲ့ပတ်သက်ပြီးတော့နှစ်ဖက်ဆွေးရအဖွဲ့ဒီကနေ့ဆွေးနွေးရလို့သိရတယ်ခင်ဗျ။ပါရီအဓိကတာဆွေးနွေးလက်ဆက်တစ်ချက်လို့သိပြရတယ
်။မြန်မာနိုင်ငံဘက်ကလေအချက်၉ချက်တင်ပြခဲ့တာပေါ့နော်။သူတို့နဲ့ဆွေးနွေးမယ်လို့ပြောခဲ့တယ်။အဲ့တော့သူတို့ရဲ့သဘောတူတယ်။သူတို့ကတော့တစ်ချက်ထပ်ပြီးတော့တင်ပြတာပေါ့နော်။အဲ့တော့မြန်မာဘက်ကဆွေးနွေးမယ်ဆိုတဲ့ဟာကဒါ2003ခုနှစ်ကတည်းကရေးထိုးခဲ့တဲ့ MOU ကိုပြန်ပြီးတော့ပြင်မယ်ဆိုတော့မြန်မာထပ်ပြီးဖြည့်မယ်ဆိုတော့အချက်၃ချက်နဲ့ပတ်သက်ပြီးဆွေးနွေးတာပါနော်နောက်တစ်ခါကျတော့အထောက်ထားမဲ့မြန်မာနိုင်ငံသားတွေကိုသူတို့ဘတ်ကတ်ထုတ်ပေးထားတာရှိတယ်ထိုင်းနိုင်ငံရဲ့လေနော်တရားတတရားလို့ခေါ်နေတာထုတ်ပေးထားတယ်အဲ့ဒါကိုဒါမကြခင်အဲ့ဟာက31/3/2016မှာကုံတော့မယ်မကုံခင်မှာမြန်မာနိုင်ငံကနေပြီးတော့မှ COI လို့ခေါ်တာပေါ့နော်မြေလူမြေဝါဖြစ်ကြောင်းတက်တေကန်လက်မှတ်အဲ့ဒါကိုထုတ်ပေးခြင်းတဲ့ကိစ္စရယ်အဲ့ဒါကိုထုတ်ပေးဖို့တော့သူတို့နည်းနည်းညှိနေတာကြာပြီအဲ့ထုတ်ပေးမဲ့ကိစ္စကိုသဘောတူဖို့ထုတ်ပေးမယ်ဆိုရင်ထိုင်းနိုင်ငံရဲ့ဘယ်နေရာနေမှာဒီစခန်းနေဖွင့်လို့ရမလဲဘယ်အချိန်မှာစလို့ရမလဲပေါ့နော်အဲအဲ့ဒါပါနေနောက်တစ်ခုကဘတ်ကတ်တွေကိုထိုင်းနိုင်ငံကမြန်မာလို့ပြောတဲ့လူတွေအားလုံးထုတ်ပေးခဲ့တာအဲ့တော့အဲ့လိုလူမျိုးတွေအားလုံးကိုပြန်ပြီးတော့နိုင်ငံသားစစ်စစ်ဖို့လူတွေအတွက်နိုင်ငံသားစစ်စစ်ဖို့အတွက်စည်းရင်းကောက်နေတဲ့အဖွဲ့22ဖွဲ့ရှိတယ်ဒီဖွဲ့တွေသူရက်ဆိုင်ထားခဲ့တာရှိအဲ့ဒါနဲ့ပတ်သက်ပြီးတော့မှဒါတွေကိုဆက်ပြီးတော့ဆောင်ရွက်ပေးဖို့နော်အဲ့ချက်ပါနေနောက်တစ်ခါကျတော့ဒီရေလူသားတွေနဲ့ပတ်သက်ပြီးစင်းစရာတွေပေါ့နော်ဒါတွေပေးဖို့နောက် MOU နဲ့ဆင်တွတ်တဲ့ကိစ္စတွေရှိတယ်အဲ့ဒါမှ MOU ကမကောင်းပါဘူးဆိုပြီးတော့ပြောနေတဲ့တင်းနေရှိတဲ့ကမှာနှစ်နိုင်ငံကဒါ MOU နဲ့ပတ်သက်ရင်ပြန်ပြီးသုံးသပ်ရအောင်ဆိုပြီးတော့နော်ဒီကိုချက်တွေပါနေနောက်ဂင်းနှစ်ပြည့်ပြီးတော့မှ passport တက်တာနှစ်နှစ်ကျန်တဲ့လူတွေကိုဝတ်ပါမင်းနဲ့ visa လုတ်ပေးနေတာရှိတယ်ဒါပေမဲ့အခု၄နှစ်ပြည့်ပြီးတော့မှဒီ passport တက်တာနှစ်နှစ်မကျန်တော့တဲ့အလုပ်သမားတွေရဲ့6နှစ်ပြည့်တဲ့မြန်မာအလုပ်သမားတွေနဲ့ပတ်သက်ပြီးတော့မှဟလာထန်ဆက်လုတ်လုတ်ချင်နေဆိုတော့တောင်းဆိုချက်ပေါ်မှာသူတို့နိုင်ငံသဘောထားနော်တို့ကဘာလုပ်ပေးရမလဲဘယ်လိုပြေရှို့ပေးရမလဲဒီခလေးတွေအလုပ်လုပ်နိုင်အောင်ပေါ့နော်ဘလို့ကိုညီကြရမလဲပေါ့နော်အဲအနိကိစ္စပါနေ။နောက်ဒီအလုပ်သမားတွေဆင်လွတ်တဲ့ခါမှာလည်းတို့ကကျွမ်းကျင်မှုတန်တန်းတွေပေးပြီးလုပ်မဲ့ကိစ္စတွေပါတယ်။ဒီအလုပ်သမားတွေကောင်းကင်ဆော့ချော်ရင်ကိစ္စတွေနောက်သူကတက်တန်းလို့နေထိုင်တဲ့အတွက်အလုပ်သမားတွေပြန်လို့မဆိုတဲ့ကိစ္စရတယ်မှာ။ဟာအလုပ်သမားတွေကိုပြောတာလား။သူ့နိုင်ငံကမှရောက်နေတဲ့တခြားလူမျိုးပေါင်းစုံပြောတာလား။အဲ့ဒါလေးပါတာပါတို့ဆွေးနွေးမှတယ်မလေး
။ဒီကနေ့ဆွေးနွေးပွဲကနေပေါ့နော်။သဘောတူညီချက်ဘယ်အချက်တွေအဓိကရခဲ့လဲခင်ဗျ။
တော်ဆွေးနွေးတုံးဆိုတော့အခုနောက်မှ agreement ထွက်ပြီးမှပြောတာကောင်းတာပေါ့နော်။အခုကဆွေးနွေးနေတုံးပေါ့နော်။အဲ့တော့ဒါတို့ဆွေးနွေးနေစဉ်ဖြစ်နေကြတော့ဒါ agreement တွေတောင်းတောင်းသဘောတူတယ်ညှိရမယ်ရေးတဲ့ဝါဒင်တွေကိုလည်းအတုံးနှုတ်နေတယ်တယောက်တော့ညှိရမယ်ဆိုတော့ပြီးမှပြောတာကောင်းပါလေအဲ့ဒါတော့လေ
ထိုင်းနိုင်ငံကိုဒီမြန်မာလူသမားစီလုံးမှုတွေရဆိုင်ထားတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးပွဲမှာနှစ်ဖက်အစိုးရဘာတွေသဘောတူချက်တွေရခဲ့လဲ
မဆိုင်ပါဘူးသူကဟိုကတော့ခဏပါဆိုတာကပြောရမယ်ဆိုတော့လူသမားအစ်စ်လေးတွေအခုကတခြားနေကျုံကိုအကြောင်းပြုပြီးတော့ဖြစ်နေတဲ့ပြဿနာတွေရှိနေတယ်လေအဲ့တော့လူသမားအစ်စ်ကလေးတွေကသွားခင်လို့ရှိရင်ဒါနေရာဒေသနဲ့မကျွမ်းကျင်ဘူးဘလူလန်းတဲ့ပြဿနာတွေဖြစ်လာခဲ့တော့မဆိုင်တဲ့ပြဿနာတွေလည်းထပ်ဖြစ်မှာဆိုတာပေါ့နော်အဲ့ဒါကတော့ခဏပါကိုကတော့ပြီးသွားပါပြီလွတ်ဖို့လည်းလုပ်နေပါပြီနော
်ဒီအင်္ဂယ်ပြောသလိုပေါ့နော်ဒီလေကျင်းလူတက်မှုနဲ့ပတ်သက်ပြီးတော့ဒီထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာအလုပ်သမားတချို့ကလည်းစိုးရိမ်မှုတွေရှိနေတယ်သူတို့ရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဒါတွေနဲ့ပတ်သက်ပြီးတော့နှစ်ဖက်အစိုးရမြန်မာလူသမားတွေကာကွယ်ဖို့အတွက်ပါတီသဘောတူဆွေးနွေးခဲ့တယ်ခင်ဗျ
ဒါနဲ့ဆွေးနွေးတော့မယ်လူသမားကာကွယ်ဖို့တို့အများကြီးပါပါတယ်ဆွေးနွေးတယ်ဥမာခုနလိုပေါ့မြန်မာနိုင်ငံဟိုပြန်တဲ့လမ်းကြောင်းတစ်လျှောက်မှာဗဆန်တွေတောင်းငွေညစ်တဲ့ထောက်ထားမျိုးစုံဆင့်နေတဲ့ကိစ္စတွေနော်ဆက်ရုံလို့ယူနေမှာခုနလုခပြည်ဝမရတဲ့ကိစ္စတွေရှိတယ်တခါကျတော့လေအလုရှင်ကဝတ်ပါမျိုးကိုအချိန်မီမလုတ်ပေးလို့ရဲဝင်ဖမ်းလို့ဟလာဖမ်းကန်တဲ့ကလေးဒါနေလဲဒါတို့ဆွေးနွေးတော့မှအများကြီးပါပါတယ်အခုမှခေါင်းစဉ်တစ်ခုပြီးတစ်ခုပဲတစ်ခုဆိုမှတော်တော်အချိန်ယူရတာပေါ့နော်အပြန်လာမယ်ဆိုတော့သူတို့အနေနဲ့ပြောတာတော့ဥပမာဒီလိုပြဿနာတွေဖြစ်လာခဲ့တော့မြန်မာနိုင်ငံအနေနဲ့အထောက်အထားကိုပြည့်စုံပေးသူတို့အရေးကြီးပေးမယ်ပေါ့နော်အဲ့တော့မနက်ကလည်း MOU လို့သမားတွေကိုသူတို့အပြည့်ဝတာဝန်ယူတယ်မတော်မတရားဖြစ်တာလစပြည့်မရတာအလုပ်ချိန်နဲ့ပတ်သက်တာဥပဒေဘာတိုင်းမရတာဆိုရင်သူတို့တာဝန်ယူမယ်လည်းပြောတာပါအဲ့ဒါတော့သူနှစ်နိုင်ငံတော့ညှိပြသားပါတယ
်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားဒီတရားဝင်တာရောတရားမဝင်တာရောဥပဒေဘယ်လောက်ရှိမယ်လို့ခံမှန်းလဲခင်ဗျဆရာတို့သိထားဘယ်လောက်ရှိလဲခင်ဗျ
တရားမဝင်တာတော့မသိဘောငညာအဲ့တော့ဒုစီမှာရှိတဲ့ data ထောက်တာနဲ့ပြောမယ်ဆိုရင်ဒုက2009လောက်ကစပြီးတော့မှနော်တရားမဝင်အလုပ်သမားတွေတရားဝင်အလုပ်သမားဖြစ်ဒုလုပ်ပေးခဲ့တာရှိအဲ့ဒါက 1.8 တန်းရှိနော်အဲ့ဒါတပိုင်းနောက်တစ်ခါထိုင်းနိုင်ငံကတပ်မတော်စုကပြောင်းပြီးတာဝန်ယူတဲ့အချိန်မှာတရားမဝင်တဲ့အလုပ်သမားအလုံးသူတို့စီမှာမှတ်ပုံနေလမ်းတင်မှာဘတ်ကတ်ထုတ်ပေးမယ်လို့ပြောတဲ့အချိန်မှာအဲ့ဒီမှာတင်ခဲ့တဲ့အလုပ်သမား6,000-6,000လောက်ရှိအဲ့နှစ်ခုပေါင်းလိုက်ရင်1.3 billion လောက်ပြည့်နေ။အခု MOU နဲ့တရားဝင်တက်တာ2,000,000ဒီပါရှိ။အဲ့တော့1.5 billion ကျော်လို့တော့ပြောလို့ရတာပေါ့နော်
။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာရွှေပြောင်းလူသမားတွေနဲ့ပေါ့မကြာခဏဆိုတော့တစားကန်အဖြစ်ထိုင်းရဲ့တပ်ဖွဲ့ဖမ်းဆီးခြင်းကိုခံရတာရှိတယ်ကောင်။အခုလက်ရှိအချိန်ထိလည်းရှိနေ။ဒါနဲ့ပတ်သက်ပြီးတော့နှစ်ဖက်အစိုးရအနေနဲ့ဒီနေ့မှဆွေးနွေးခဲ့တာရှိ
တယ်။အဲ့ဒီကြောင့်ဆွေးနွေးမှုရှိတယ်လေ။တို့ကတင်ထားတဲ့ proposal နဲ့မှပါပြီးသား။နော်။ဒီထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလူသမားတွေကိုအလားဒီတို့ရဲ့အခွင့်အရေးတွေရရှိဖို့နဲ့ကာဝယ်ဆော့ရှော့ဖို့ကိစ္စဆိုပြီးတော့တင်ထား။တို့ကလည်းဆွေးနွေးမှုသဘောတူတာ။ဒီဆွေးနွေးပွဲကတော့ နနိုင်ငံအတွက်ကောတို့မြန်မာရွှေပြောင်းအလို့သမားတွေအတွက်လေဒါအရေးပါတဲ့အစည်းအဝေးတစ်ခုဖြစ်တာပါเนาะဒီမှာလည်းတို့လည်းရနိုင်တဲ့လောက်ဒါအခွင့်အရေးတွေတောင်းဆိုလည်းပြင်တာပါเนาะအဲ့တော့တို့ဘက်ကလည်းအခုသွေးနှမှုအခြေအနေကတော့တချို့အနေတွေတကယ်ဟို policy maker ဘိုင်းကလွှင့်ကျန်တဲ့တို့လုတ်ပေးနိုင်တဲ့ဟာတွေတော့တော်တော်များများတို့လည်းသဘောတူကြတာတွေ့ရတယ်ဒါကြောင့်တော့အောက်မြန်မာတို့တို့ထင်ပါတယ်ပေါ့เนาะ